အမေရိကန်ဦးဆောင်တဲ့ NATO မဟာမိတ်အဖွဲ့နဲ့ရုရှားကိုယ်စားလှယ်တွေဗိုလ်ထုနေကဘယ်လ်ဂျီယံနိုင်ငံဘရပ်ဆယ်မြို့တော်မှာတွေ့ဆုံဆွေးနွေးကြကြပြီးရုရှားအနေနဲ့ယူကရိန်းနဲ့ဇက်တင်းမာမှုလျှော့ချဖို့နဲ့လက်နက်ထိန်းချုပ်ရေးကိစ္စတွေအပါအဝင်ဖြေရှင်းရမယ့်ကိစ္စရပ်တွေကိုဆက်လက်ဆွေးနွေးသွားဖို့အမေရိကန်နဲ့ NATO အဖွဲ့ဝင်တွေကတညီတညွတ်ထဲရုရှားကိုတိုက်တွန်းတောင်းဆိုခဲ့ပါတယ
် Together the United States and our NATO allies made clearWe will not slam the door.
American နဲ့ဗာမိတ်တွေ NATO အဖွဲ့တွေဟာဆွေးနွေးပြင်ဆင်ဖို့တကားပိတ်ထားမှာမဟုတ်ပါဘူးလို့ NATO ရုရှားအစည်းအဝေးပြီးပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာ American ကိုယ်စားလှယ်အဖွဲ့ခေါင်းဆောင်ဒုတိယနိုင်ငံကြားရေးဝန်ကြီး Wendy Sherman ကပြောဆိုသွားခဲ့တာပါ ရုရှားအနေနဲ့တင်းမာမှုတွေလျှော့ချဖို့တန်တမာနည်းလမ်းကိုရွေးချယ်ဖို့အားလုံးအတွက်အကျိုးရှိမဲ့လုံခြုံရေးအစီအစဉ်တွေပေါ်ထွန်းဖို့ရိုးသားတဲ့အပြန်အလှန်ဆွေးနွေးမှုတွေလုပ်ဖို့စတဲ့ရုရှားပေါ်တောင်းဆိုမှုတွေနဲ့ရုရှားနေတို့အစည်းအဝေးဟာအဆုံးသတ်ခဲ့တယ်လို့ဒုတိယနိုင်ငံကြားရေးဝန်ကြီးကပြောဆိုခဲ့ပါတယ်။ရုရှားအနေနဲ့တင်းမာမှုကိုလျှော့ချဖို့လှုံ့ဆော်မယ်ဆိုတဲ့အာမခံချက်မျိုးမရှိသလိုတင်းမာမှုတွေကိုလျှော့ချမလျှော့ချဘူးလို့တိတိကျကျညှင်းဆိုထားတဲ့ဖော်ပြချက်လည်းမရှိဘူးလို့၄နာရီကြာဆွေးနွေးပွဲအပြီးမှာပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာဒုတိယနိုင်ငံကြားရေးဝန်ကြီးရှာမင်းကပြောဆိုခဲ့ပါတယ်။